အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်းမာလာချိန်မှာတရုတ်ကဥရောပတိုင်းပြည်တွေနဲ့တာဝန်ဆက်ဆံရေးတိုးမြင့်ဖို့ကြိုးစားလိုက်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာဥရောပသမဂ္ဂ EU နိုင်ငံခြားရေးမူဝါဒအကြီးအကဲကာဂျယ်ကယ်လစ်တ်ဂျာမနီဝန်ကြီးရောအိုလာရှော့ပ်စ်ဒေါက်လန်ဒိတ်စီရဲ့မဟာမိတ်ဖွဲ့ NATO အတွင်းမှုချုပ်မက်ရူတာတို့နဲ့တွေ့ဆုံခဲ့ပါတယ်တရုတ်နဲ့ EU ကြားမှာအကျိုးစီးပွားပဋိပက္ခဓမ္မမို့ပထဝီနိုင်ငံရေးဆိုင်ရာပဋိပက္ခတွေအခြေခံအားဖြင့်မရှိပါဘူးလို့ Miss Kellers တဲ့စနေနေ့ကတွေ့ဆုံခဲ့ရမှာဝန်ကြီးကပြောပါတယ်။ညီညာရေးဦးတည်တဲ့လှုပ်ဆောင်ချက်အားလုံးကိုတရုတ်ကထောက်ခံပြီးအရေးပါတဲ့အခန်းဌာနကနေဥရောပပါဝင်တာကိုထောက်ခံပါတယ်လို့လည်းဝန်ကြီးကဆိုပါတယ်။ EU ကကုန်သွယ်ရေးစီးပွားရေးနဲ့ဥထုရာသီအပြောင်းအလဲကိုရွေးချယ်ထားတဲ့နယ်ပယ်တွေမှာဆက်လက်ဆွေးနွေးပူးပေါင်းဆောင်ရွက်ပါမယ်လို့ EU နိုင်ငံရေးအကြီးအကဲ Kellers ကဆိုပါတယ်။ဒါပေမဲ့စစ်ဘက်ရောအရဘက်ပါနှစ်ဖက်ခွတ်သုံးလို့ရတဲ့ပစ္စည်းတွေရုရှားကိုပို့နေတာရပ်ဖို့လဲဝန်ကြီးကိုသူကတိုက်တွန်းလိုက်ပါတယ်။အမေရိကကြားဝေပေးနေတဲ့ရုရှားနဲ့ယူကရိန်းငြိမ်းချမ်းရေးစကားပြောပွဲမှာဥရောပတိုင်းပြည်တွေပါဝင်လိမ့်မယ်မဟုတ်ဘူးလို့ယူကရိန်းနဲ့ရုရှားဆိုင်ရာအမေရိကအထူးသံတမန် Kate Gallock ကမြို့နယ်မှာပြောလိုက်တဲ့အချိန်နဲ့လဲဝန်ကြီးရဲ့ခီးကတိုက်ဆိုင်နေပါတယ်။